အနာသိမ့်အုပ်ချုပ်နေတဲ့စစ်ကောင်စီကဖမ်းဆီးထားသူတွေကိုနှိပ်စက်ထားတဲ့ပုံတွေကိုထုတ်ပြန်ခဲ့ပြီးတဲ့နောက်ဒါဟာလူ့ခွင့်ရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လူ့ခွင့်ရေးဆောင်ရွက်နေတဲ့သူတွေနဲ့ဥပဒေပညာရှင်တွေကပြောကြားလိုက်ကြပါတယ်။အမျိုးသမီးငယ်တွေကိုပါရုပ်ပြက်ဆင်းပြက်ဖြစ်တဲ့အထိရိုက်နှက်ထားတာဟာအမျိုးသမီးများအပေါ်အကြမ်းဖက်မှုမြောက်တယ်လို့လည်းထောက်ပြနေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြမောင်ကပြောပြပေးပါမယ်ခင်ဗျာ။
စစ်အာဏာရှင်စန့်ကျင်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကကိုထိလက်ရောက်ရိုက်နှက်နှိပ်စက်ထားပုံရတဲ့ဖမ်းဆီးခံထားရသူတွေရဲ့ပုံတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပါတယ်။မုံရမျိုးကဆန္ဒပြပွဲတွေကိုဦးဆောင်သူတစ်ယောက်ဖြစ်တဲ့ကိုဝေမိုးနိုင်ရဲ့ဖူးယောင်နေတဲ့မျက်နှာနဲ့ဓာတ်ပုံတွေပေါ်ထွက်လာပြီးမကြခင်မှာပဲ။ရန်ကုန်မြို့၊ရန်ကင်းမြို့နယ်နဲ့လှိုင်သာယာမြို့နယ်တို့ကဖမ်းဆီးခံလူငယ်တွေကိုရုပ်ပြက်လောက်အောင်အပြင်းထန်ရိုက်နှက်ထားတဲ့ပုံတွေကိုစစ်တပ်ပိုင်မြဝတီရုပ်သံမှတနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့တာပါ။အဲ့လိုရိုက်နှက်ခံထားရသူတွေထဲမှာမင်းကလေးတွေလည်းပါနေပါဗျ။ဖမ်းဆီးခံထားရသူတွေကိုနှိပ်စက်မှုအထူးသဖြင့်အမျိုးသမီးတွေကိုရိုက်နှက်နှိပ်စက်တာမျိုးတွေအထိစစ်ကောင်စီကလူအခွင့်အရေးချိုးဖောက်မှုတွေကိုပြောင်ပြောင်တင်းတင်းလုပ်နေတယ်လို့လူအခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ
်။ပထမဦးဆုံးကတော့အခုလိုမျိုးဖမ်းဆီးမှုကိုယ်တိုင်ကလူအခွင့်အရေးချိုးဖောက်မှုမြောက်နေပါပဲ။ဘာကြောင့်လဲဆိုတော့ဒီလိုမျိုးဖမ်းဆီးတဲ့ကိစ္စတွေကဘာမှခိုင်လုံတာမရှိဘူး။ခိုင်လုံမှုမရှိဘဲနဲ့ဟိုတရားဥပဒေလှုပ်ထုတ်လို့နေရဖမ်းဆီးရမဟုတ်ဘူး။ဒါပထမတစ်ချက်ပါ။ပေါ်ဆိုးလာတာကတော့ဒီဖမ်းဆီးပြီးတော့နောက်တနည်းပါပဲချက်ချင်းရုပ်ပြက်ဆင်းပြက်နဲ့နှိပ်စက်ခံရတဲ့ပုံတွေတွေ့ရတယ်။ဒါဆိုလို့ရှိရင်နှိပ်စက်ညှဉ်းပန်းမှုဆိုတော့နောက်ထပ်လူခွေချိုးဖောက်မှုတစ်ခုဖြစ်ပါပြီ။နှိပ်စက်ညှဉ်းပန်းမှုကိုကျွန်တော်တို့စစ်ပွဲတွင်းမှာတော့ကျွန်တော်နှိပ်စက်ညှဉ်းပန်းမှုမရှိဘူး။နောက်တစ်ခါခုနလိုမျိုးဘယ်လိုမျိုးအကြောင်းပြချက်မှဖြစ်ဖြစ်နှိပ်စက်ညှဉ်းပန်းမှုကိုမလုဆောင်ရဘူးဆိုပြီးကဘာကတဝမ်းလုံးမှာဒါတွေကိုပိတ်ပင်တားဆီးထားတာရှိပါတယ်။အဲ့တော့နောက်ထပ်မဆိုးရတဲ့လူခွေချိုးဖောက်မှုတစ်ခုလို့ပြောချင်ပါတယ်ဒီထဲထဲမှာမိန်းကလေးပါပါတယ်မိန်းကလေးတွေပေါ်မှာခုနလိုစိတ်ပိုင်းရုပ်ပိုင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတစ်ခုဖြစ်လို့ရှိရင် violence against women လို့ခေါ်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုနောက်ထပ်ဖြစ်ချက်တစ်ခုဖြစ်ပါတယ်အဲ့တော့အခုလိုမျိုးဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့လူခွေရချိုးဖောက်မှုဖြစ်တယ်လို့အမျိုးသမီးငယ်တွေကိုလုဆောင်တာဖြစ်တဲ့အတွက်ကြောင့်မလို့အမျိုးသမီးပေါ်အကြမ်းဖက်ခြင်းဆိုတဲ့နောက်ထပ်ဟိုဖြစ်ချက်
ဥပဒေအရရိုက်နှက်ဖမ်းဆီးပိုင်ခွင့်မရှိပေမဲ့အဓိကလမှာဥပဒေကိုပြောလို့မရတဲ့အနေအထားမျိုးဖြစ်နေတယ်လို့ရှေ့နေတယောက်ကလည်း VOA ကိုပြောပါတယ
်။ဟုတ်ရတော့ဥပဒေကြောင့်ရတော့ဒီရိုက်နှက်ပေါ့နော်စစ်ဆေးပိုင်ခွင့်လည်းမရှိဘူးရိုက်နှက်ဖမ်းဆီးပိုင်ခွင့်လည်းမရှိဘူးလေနော်။ဒါပေမဲ့ဒီချိန်မှာကတော့ဥပဒေကြောင့်ရလုပ်တယ်ဆိုတာမျိုးကတော့ပြောလို့မရပါဘူးလို့နော်။အားလုံးကတော့ဥပဒေကြောင့်ရကြည့်လို့နေရမျိုးကြီးမရှိပါဘူးရှင့်။ကျမတို့တချို့အမှုတွေကြီးကြတော့ဟိုတိုင်းနဲ့ခံထားရတာတွေကိုဒီအပေါ်သွားအောက်သွားမရှိတာမျိုးကြီးပြီးတန်းချက်တွေခေါင်းကွဲတာမျိုးကြီးပေါ့နော်အဲ့ဒါမျိုးကြီးရှိမယ်ပြီးလို့ရှိရင်တန်းချက်ရနေတဲ့သူတွေလည်းအထဲမှာစိတ်ကူတာခွင့်မပေးတာကြီးလည်းရှိမယ
်မြန်မာနှစ်ဆန်းတရက်နေတော့ကစစ်ကောင်စီရဲ့လွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာသူတယောက်ကတော့သူ့အင်းစိန်ထောင်ထဲမှာမြင်တွေ့ခဲ့ရတာကိုအခုလိုပြောပြပါတယ
်ဆောင်းမလို့နှိမ့်ဆက်လာတော့မရှိရဘူးဒါပေမဲ့အပြင်ကနေပါလာတဲ့တန်းရတွေတော့အပြင်တော့အပြင်ရောနေပြီးတော့ဟိုသူ့တာပြီးတော့ရှိရဒါမှခုနကလုံအများကြီးကြာဟိုရန်ချော်ကြီးပါလာကြီးရှိတယ်ပြီးတော့ဟိုရိုင်းနေပြီးတော့ခေါင်းခွဲတာကြီးအဲ့လိုမျိုးပါလာကြီးရှိတယ်ဟိုညုံနဲ့ဖူးရောင်ပြီးတော့ရောက်လာကြီးရှိတယ်အဲ့လိုလူတွေကတော့ဟိုအတင်းဆောင်ဖူးရောင်တော့ကုခွေးမယ်ထောင်ထဲမှာတော့အဲ့လိုနှိပ်ဆက်တာပါညာတော့မရှိဘူ
းဖန်စီတရားဆွဲထားသူတချို့ကိုအကျဉ်းထောင်ထဲပို့ပြီးဖမ်းချုပ်ထားပြီးမဲ့တချို့ကတော့ဘယ်ရောက်နေမှမသိတာရှိတယ်လို့တချို့ကလည်းစုံပြီးလို့မိသားစုတွေကိုအကြောင်းကြားတာမျိုးတွေရှိပါတယ်အဲ့ဒီသူတွေကအလောင်းပြန်မရတာမျိုးတွေအထိရှိတယ်လို့အကူအညီပေးနေတဲ့ရှေ့နေတွေကပြောပါတယ်ဆရာနာတင်ထားချိန်မှာဖန်စီတရားဆွဲခံထားရသူတွေအနေနဲ့ရှေ့နေနဲ့ပြောဆိုဆွေးနွေးပိုင်ခွင့်မရဖြစ်နေတဲ့အခြေအနေကိုလည်းဖန်စီခံရသူတွေအရေးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကအခုလိုပြောပြပါတယ
်ပြုံးထုတ်လာတဲ့အခါမှာကျမတို့ကောင်းကောင်းစကားပြောခွင့်မပေးတာမျိုးတွေရှိမယ်ဒီရှေ့နေတွေနဲ့ဒီအမှုတွေနဲ့စကားပြောတဲ့အခါမှာသူတို့ခွင့်မပြုတာတွေပြီးလို့ရှိရင်လည်းကျမတို့အမှုစစ်တက်ခါမှာအမှုရဲကိုကြီးကွယ်မပေးတာတွေအဲ့လိုကျမတို့ရှိနေဒီစကားကဒီအမှုရဲကိုလေးလာခွင့်ရှိရတယ်။ OB အကြောင်းအရာလည်းရှိတယ်။ကျမတို့အမှုစစ်တက်ခါကျရင်လည်းဒီအမှုရဲကိုကျမတို့လေးလာပြီးမှပဲစစ်ဆေးလို့ရတာပေါ့နော်။အဲ့ဒီပုံမှာသူတို့တွေကကျမတို့ကိုဟိုဒီအမှုရဲကိုလေးလာစစ်ဆေးခွင့်မပေးတာမျိုးတွေပေါ့နော်။အလုံးမင်းမပြရရှိမယ်ပြီးအမှုတွေတွေနဲ့ကျမတို့အေးအေးစစ်စစ်စကားပြောခွင့်မပေးတဲ့အေးရှိမယ်ပြီးလို့ရှိရင်လည်း instruction ယူခွင့်မပေးတာရှိမယ်
မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကစေကူသားခွင့်လိုနေသူတွေကိုကူသားခွင့်ပေးဖို့အတွက်အကူလာသမဂ္ဂအမေရိကန်၊ဆွီဒင်စတဲ့နိုင်ငံတကာကလည်းတောင်းဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကစလို့ နိုင်ငံတော်ဝန်တပ်တွေပြစ်ခတ်လို့တည်ဆုံးသူဟာဧပြီလ18ရက်နေ့အထိ938ယောက်စည်ရင်းရထားပေမဲ့အရေးအတွက်အတိအကျကဒီထက်ပိုများနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအသင်း AABB ကစည်ရင်းထုတ်ပြန်ပါတယ်ဖမ်းဆီးခံရသူအရေးအတွက်ကတော့3200ထက်မနည်းရှိနေပါပြီရှင်